Welcome to the Voice of America in Burmese.
mingla mne khin ma shin 2019 khu ni november la 20 ye tnin la ni mne phe voe season 2 go american pi rang su myo raw washington dc ga ni thai yai thol le ni ba bi line to meter 3249 a pyin voe ye facebook sa myan na voe bamis news ga ni pi raw le na sin nai ma le shin ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဇင်ဘာဝေသမ္မတရောဘတ်မူဂါဘေးဟာတင်းငွေနယ်မှာတန်းပြီကိုမင်းကွန်းပြောကြားခဲ့ပေမဲ့ယာရုကနှုတ်ထွက်ခြင်းမပြုခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြရူဝင်ကြတွေပြန်ပို့ရေးကိစ္စသဘောတူညီချက်ရကနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကပြောပါတယ်နိုင်ငံတကာကနိုင်ငံသားဝင်ကြီးတွေဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတင်းငွေနယ်တွေကတာရောက်ခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြော်ကြော်သိမ်းတဲ့အတူတင်ပြပေးမှာပါခင်ဗျ
။အခုမှပြင်နာဆင်ရမယ့်အစီအစဉ်တွေထဲမှာတော့ခရစ်စမတ်ရာသီမှာမြင်ရတဲ့ဖိုးဖိုးကြီးစင်တာကလော့ဖြစ်ဖို့တင်နန်းကြောင်တက်ရပါတယ်ဆိုတော့စင်တာတင်နန်းကြောင်လေးနဲ့အတူဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့ဘာတွေလိုအပ်ပါသလဲ
ကျွန်တော်တို့ဘက်ကဒရာဘာဆိုလဲအကုန်ကြမ်းနဲ့ထွက်နိုင်တယ်ကျွန်တော်တို့ဘက်က value added လုပ်ဖို့လိုတယ်အင်းဒီယန်တိုင်းပြည်တွေကတော့ဝင်လာရင်ကုန်ကြော
စီးပွားရေးဖွံ့ဖြိုးရေးအတွက်ပြုပြင်ပြောင်းလဲစရာတွေအကြောင်းလက်ရှိအာဏာရပါတီရဲ့စီးပွားရေးအကြံပေးအဖွဲ့ဝင်တဦးနဲ့ VOE တို့ရဲ့တည်ထက်ဆွေးနွေးခန်းကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနှာစင်နိုင်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေပြင်ကမ္ဘာတစ်လွှာကထူးခြားစံပြသတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင်
အများကမျောလင့်ဆောင်ဆန်းနေတဲ့တိုင်းပြည်ကိုပြောကြတဲ့မင်းကွန်းအတွင်းဇင်ဘာဝေသမ္မတရောဂါမူဂါဘေးဟာတင်းငွေနယ်နေကယာရုကနှုတ်ထွက်ခြင်းမပြုခဲ့ပါဘူး။သူ့ကိုယာရုကနှုတ်ထွက်ဖို့အတွက်အများစုကတောင်းဆိုနေကြပေမဲ့သူ့အနေနဲ့နှုတ်ထွက်ဖို့ညှင်းဆဲခဲ့တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ခွင့်လွတ်တတ်ဖို့လိုအပ်ပါတယ်။ပြီးတော့ဝီယော့ဒီဖြစ်နေတာတွေကိုလည်းရဲဘော်ရဲဘက်စိတ်နဲ့ဖြည့်ရှင်းကြဖို့လိုအပ်ပါတယ်လို့တိုင်းပြည်ကိုပြောကြတဲ့မင်းကွန်းလည်းမာသမ္မတမူဂါဘေးကထည့်သွင်းပြောကြားခဲ့ပါတယ်။လက်ရှိအာဏာရဇာနု PF ပါတီကသူ့အနေနဲ့တနင်္လာနေ့မွန်းတဲ့ချိန်နောက်ဆုံးထားပြီးယာရုကနှုတ်ထွက်ပေးဖို့တောင်းဆိုထားတာကိုလည်းသူ့အနေနဲ့အတိအမှတ်ပြုကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။တိုင်းပြည်မှာပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အဖြစ်ပျက်တွေဟာဖွဲ့စည်းပုံကိုချင်းချောက်တာမဟုတ်သလိုသူ့ရဲ့တိုင်းပြည်ခေါင်းဆောင်နဲ့နိုင်ငံတော်စစ်သည်နာပတိချုပ်အဖြစ်တည်ရှိမှုတို့ကိုချင်းချောက်ခြင်းလည်းမဟုတ်ကြောင်းသမ္မတမူဂါဘေးကပြောပါတယ်။ဒါပေမဲ့တိုင်းပြည်ကိုမိန်ကွန်းမပြောခင်နိုင်ဤအနေငယ်အလိုမှာပဲသူ့ယာရုကဖယ်ရှားလိုက်တဲ့ဒုသမ္မတဟောင်းအမဆန်မနာဂါဝါကိုပါတီအကြီးအကဲအဖြစ်ဇာနုပီဟက်ပါတီကရွေးချယ်လိုက်ကြပါတယ်။ဒါအပြင်တမရကရောဂရိစ်မူဂါဘေးကိုလည်းပါတီရဲ့အမျိုးသမီးအဖွဲ့ချုပ်ဥက္ကဋ္ဌယာရုကဖယ်ရှားလိုက်ပြီးပါတီရဲ့အဖွဲ့ဝင်အဖြစ်ကပါထုတ်ပြလိုက်ကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရကရမုံငွေထောက်ပံ့ထားတဲ့တင်ဒနာ၉ခုကိုပြည်ပဆိုရအတွက်လုကန်ဆောင်ရွက်တဲ့အဖွဲ့ရည်ပြည်မပုံတင်ခိုင်းရေးရုရှားနိုင်ငံကပြင်ဆင်နေတဲ့ပေါ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကတနင်္လာနေ့မှာဝေဖန်ပြောဆိုပါတယ်။ရုရှားဆိုရကရမုံငွေထောက်ပံ့ထားတဲ့ RT ရုပ်သံတင်ဌာနကိုအမေရိကန်ပြည်ထောင်စုမှာအလားတူမှတ်ပုံတင်ဖို့အမေရိကန်အစိုးရကလုပ်ခဲ့တာတဲ့အခုရုရှားရဲ့လူရွက်ကအများကြီးပိုဆိုတယ်လို့အမေရိကန်တန်မကြီးကပြောပါတယ်ရုရှားရဲ့တုံ့ပြန်ချက်ဟာလုံးဝညီမျှမှုမရှိဘူးလို့တန်မကြီးဂျွန်ဟန်စမန်ကပြောပါတယ်ဒီအမေရိကန်သတင်းဌာနတွေအနေနဲ့အဲ့ဒီလူသာမှတ်ပုံတင်ရမယ်ဆိုရင်ရုရှားမှာလုပ်ငန်းလုဆောင်ဖို့ဖြစ်နိုင်ခြေလုံးဝမရှိသလောက်ပဲလို့လည်းဆိုပါတယ် RT ရုပ်သံတင်ဌာနမှတ်ပုံတင်ထားတဲ့ Foreign Agent Registration Act FARA လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့280ကျော်ဥပဒေဟာပွင့်လင်းမြင့်တော်မှုရှိအောင်အားပေးဖို့ရည်ရွယ်တာပဲဖြစ်ပြီးအမေရိကန်မှာဒီရုပ်သံသတင်းဌာနရဲ့လုပ်ငန်းတွေကိုကန့်သတ်မထားဘူးလို့တန်မကြီးကပြောပါတယ်။ပြည်ပသတင်းဌာနတွေအပါအဝင်အစိုးရမှုတဲ့ဖွဲ့စည်းတွေကိုပြစ်မှတ်ထားတဲ့2012ခုနှစ်ဥပဒေပြဿနာတိုးချဲ့ရေးဖြစ်ဆွတ်ချက်တွေကိုရုရှားအောက်လွှတ်တော်ကဗိုလ်ထူးနေမှာအတည်ပြုခဲ့တာပါ
။ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုကြောင့်တည်ဆုံးသူအရေးအတွက်2016ခုနှစ်အတွင်းသိသိသာသာကြာဆင်းခဲ့ကြောင်းမကြသေးခင်ကထုတ်ပြန်တဲ့အစီအကစားတစ်ခုမှဖော်ပြထားပါတယ်။2016ခုနှစ်အတွင်းပါကစ္စတန်မှာအကြမ်းဖက်မှုဆက်နွယ်တဲ့တိုက်ခိုက်မှုပေါင်း936ခုဖြစ်ပွားခဲ့တာမှာလူပေါင်း956ယောက်သေဆုံးခဲ့ကြောင်း2019ခုနှစ်အတွက် Global Peace Index ကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့အကြမ်းဖက်မှုဆိုင်ရာအညွှန်းအငိမ့်မှာဖော်ပြထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်အကြမ်းဖက်မှုကြောင့်သေဆုံးသူအရေအတွက်12ခန်းလုံးကျဆင်းသွားတာလည်းဖြစ်ပါတယ်။2016ခုနှစ်အတွက်သေဆုံးသူ283ဦးဟာပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်ကြောင်းနဲ့ဒါဟာ2016ခုနှစ်အတွက်သေဆုံးသူစုစုပေါင်း30ရာခိုင်နှုန်းနဲ့ညီမျှကြောင်းလည်းအစင်ကသာမှာဖော်ပြထားပါတယ်။အခုလိုသေဆုံးသူအရေအတွက်ကျဆင်းသွားတာဟာပါကစ္စတန်က Tariq e Taliban apoye lo shamuri yoja tore to epitelule sin kanzaga subare, ari jampe apoye lechaja Pakistan and twin, natangunika salu, lubang lidangaya tisunga bipitelu subare, nangabountia, tonsa chonanganga, a jampe munet, signe a cheletigo suzi b, Australia achizai, Institute of Economics and Peace, Siboyin and Yenya e tudidana apoega, di sin kanzago nisi topiana pipare, a kuni to a sin kanzagaro, tias.
ရှစ်ဆမ်းမြနာပါဝင်ပါတယ်ရှစ်မီတာမြင့်တဲ့လိုင်လုံးကြီးတွေနဲ့တနအီ86လေးကီလိုမီတာထိတိုက်ခိုက်နေတဲ့လေပြင်းတိုင်ကုန်ရင်ဆိုင်ပြီးနိုင်ငံတကာကသင်္ဘောတွေနဲ့လေယာဉ်တွေဟာတပ်ဖို့ဝင်40လေးဦးနဲ့အတူပြောင်းနေတဲ့အာဂျင်တီးနားရေငုံတင်ပေါ် အဲ့ဒီတင်မောဘောကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရေငုပ်တင်မောပထမဆုံးအမျိုးသမီးအရာရှိအီလီယန်နာခရော့ဇက်လည်းပါသွားပါတယ်။စနေနေ့တုန်းကတော့ရေငုပ်တင်မောကနေပို့လိုက်တာလားဆိုတာသိချာမသိရသေးတဲ့စက္ကန့်အနည်းငယ်စီးပဲကြာတဲ့ဒူရူဖုံးဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်တင်မောဘောကရေတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေတိုးလာပါတယ်။ဘရာဇီးလ်အမေရိကန်ချီလီဥရုဂွေးနဲ့တည်တည ပေးနေတာပါ။အမေရိကန်ကတော့ NASA သုတေသနလေယာဉ်တစ်စင်း၊ရေကုန်သင်္ဘောကိုရှာဖွေနိုင်တဲ့လေယာဉ်တစ်စင်းနဲ့ရေကုန်သင်္ဘောကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုလွှတ်ထားပါတယ်ခင်ဗျာ
။ UAV ဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေပြုလုပ်နေတာမှာနှစ်ဖက်နားလည်မှုရလို့နှိပါရှိနေပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူလ်ဟာဆန်မာမူဒ်အလီကပြောကြားလိုက်ပါတယ်။နိုင်ငံနေပြည်တော်မှာအင်္ဂါတနင်္လာနေ့အင်္ဂါနေ့ဒီမှာကျင်းပမယ်အာဆမ်အာရှဥရောပနိုင်ငံသားဝန်ကြီးများဆွေးနွေးပွဲတက်ဖို့တွားရင်ဒုက္ခသည်တွေပြန်ပို့ရေးကိစ္စမြန်မာအာဏာပိုင်နေနဲ့ဆွေးနွေးမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးအလီဟာဒုက္ခသည်တွေအရေးအာဆမ်ဆွေးနွေးပွဲပြင်ပမှာမြန်မာအာဏာပိုင်နေနဲ့တိကျတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံအကြမကြခင်မှာပူတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းနိုင်နိုင်မယ်လို့မျှော်လင့်ကြောင်းဒါကာမြို့မှာရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုနဲ့တနင်္ဂနွေနေ့ကတွေ့ဆုံစဉ်ဝန်ကြီးအလီရဲ့ပြောကြားချက်ကိုကိုးကားပြီးတော့လဲနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆမ်စီဝဲဝဲတက်ဖို့အတွက်ဝန်ကြီးအလီဟာမြန်မာနိုင်ငံကိုတနင်္ဂနွေနေ့ညနေကထွက်ခွာသွားပြီဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဩဂုတ်လအတွင်းရခိုင်ပြည်နယ်မှာတကြောပံဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြစ်ခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်ပြည်ထောင်စုအခန့်ကဏ္ဍ၃ခုခွဲခြားပြီးဖြေရှင်းဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်နဲ့တနင်္ဂနွေနေ့ကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဆိုပြုပြောဆိုသွားပါတယ်။ပထမအနေနဲ့တည်ငြိမ်ရေးချမ်းမှုရရှိဖို့နဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေရေးထိန်းသိမ်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နေရာရှာဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးဆင်းရဲနှံပေါက်မှုရောပါရေးဖော်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်။ဒီနိုင်ငံသားရဲ့ဝန်ကြီးဟာ73ကြိမ်မြောက်အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးများအာဆမ်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေချိန်တွင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဝန်းနဲ့လမ်းကြောင်းစီမံကိန်းမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်အရေးကိစ္စတို့နဲ့ဆက်လင်းပြီးအမြင့်ချင်းဖလှယ်ဆွေးနွေးကြတယ်လို့နိုင်ငံတော်တမန်ခံရုံးရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးဝန်ကြီးရဲ့အဆိုပြုချက်၃ချက်ပေါ်အမြင်တိုက်ဆိုင်တယ်လို့ဒေါက်ဆန်းစုကြည်ကလည်းအဲ့ဒီသတင်းစာရှင်းလင်းပွဲတွင်ပြန်ပြောခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုနိုင်ငံကပါဝင်ဆောင်ရွက်မယ်စားဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားညှိနှိုင်းဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံကြားညှိနှိုင်းဖြေရှင်းရေးတရုတ်ရဲ့အဆိုပြုချက်ကိုလက်မခံဘဲနိုင်ငံတကာရဲ့ဖိအားပေးမှုကိုပါလိုလားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကိုကူကပြီးဒါကာထရီဘျူးသတင်းစာရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်
။ဂျာမနီနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့သူ့အခေါ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအသံအဝိုင်းတွေကိုအကူအညီတွေထပ်ပေးဖို့ကတိပြုကြောင်းဂျာမန်နိုင်ငံသားဝန်ကြီးဆစ်ဂမာဂေဘရီယယ်ကသတင်းတောက်တွေကိုတင်းတင်းကြပ်ကြပ်နဲ့မှာပြောကြားလိုက်ပါတယ်။ ဂျာမန်နိုင်ငံသားရေးဝန်ကြီးဟာဆွီဒင်နဲ့ဂျပန်နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်စ်ပဇာဒေသမှာရှိတဲ့ရိုညာဒုက္ခသည်စခန်းတွေကိုတင်းငွေတွေနေကတွားရောက်ခဲ့တာဖြစ်ပါတယ်။ရိုညာဒုက္ခသည်တွေအရေးနိုင်ငံတကာရဲ့တုံ့ပြန်မှုတွေမှာဂျာမနီအနေနဲ့ပိုပြီးထက်တဲ့ဝင်ပါဝင်ဆောင်ရွက်လို့ကြောင့်ပြောကြားလိုက်တယ်လို့ဒုက္ခသည်တွ American Lutto Kuzile Pueru Hale, Tokaskani go Toyo Kejara Pipare, Ainamaro, Nanganaga Kuzile Pueha, Bangladesh Wunjijo Sheikh Hasinane, Muro Takama, Tining Nunika Tisongajabare, Nimanangama, Tinirani Satime, Assam, Asha Uyopa Nanganja, Wunina Siu, Wego, Tepu, Atre, Tita Ringo Yamijare, Nanganaga, Suyariga, Tawan Shituriha, Nimanangamatuagi, Bangladesh Nangama, Shire, Ruhina Tokaskani go, Toyo Lila Kejara Pipare.
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့လူညာဒုက္ခသည်တွေနေရာရင်းပြန်ပူရိတ်ကိစ္စကိုဒီကနေ့နိုဝင်ဘာလ၂၀ရက်နေ့မှာစတင်ကျင်းပဖို့ရှိတဲ့အာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကိုဖိအားပေးပြောဆိုသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထာရုကွန်နိုကပြောလိုက်ပါတယ်။ဝန်ကြီးကွန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒေသကကုဒူပါလော ဂရီနီဂျာမနီနိုင်ငံသားဝန်ကြီးစစ်မာဂါဘီယောဆွီဒင်နိုင်ငံသားဝန်ကြီးမာဂော့ဝူလ်စထရ ோம் နဲ့အမေရိကန်လူတော်ကူစရယ်အဖွဲ့အစည်းလည်းပါပါတယ်ဖက်ဒရီကာမိုဂရီနီအပါအဝင်ဂျပန်ဂျာမနီနဲ့ဆွီဒင်နိုင်ငံသားဝန်ကြီးတို့ဟာနိုဝင်ဘာလ20ရက်နဲ့21ရက်နေ့တွေနေပြည်တော်မှာကျင်းပမယ့်အာဆမ်အစည်းအဝေးကိုတက်ရောက်ကြမှာပါဒုက္ခသည်တွေဟာရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရဲဆက်ဆက်ဖိနှိပ်တိုက်ခိုက်တပ်ဖြတ်တဲ့တံကိုခံခဲ့ကြရသူတွေဖြစ်တယ်ဆိုတာကျွန်တော်တို့သိခဲ့ရတယ်လို့ဂျပန်ဝန်ကြီးကွန်တိုကပြောပါတယ်ဒုက္ခသည်စခန်းကနေပြန်လာပြီးတဲ့နောက်ဝန်ကြီးကွန်တိုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဘူဟက်ဆန်မာမူအာလီနဲ့ဓကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေဖို့လူသားစာနာမှုအကူအညီဒေါ်လာ 17.6 သန်းပေးမယ်လို့ကတိပြုပြောဆိုခဲ့ပါတယ်အစိုးရဝါဒီအုပ်စုတွေဟာသူတို့အတွက်ဖော်ဝင်တဲ့တွေကိုစုဆောင်းဖို့ဒုက္ခသည်စခန်းတွေကိုစပြီးဝင်ရောက်စီးုံနေပြီဆိုတဲ့စိုးရိမ်ချက်တွေရှိလာနေပြီလို့တန်တမန်သတင်းရပ်ကွက်တစ်ခုကိုကိုးကားပြီးဂျပန်ခြေဆိုင်ကျိုးတို့သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
တင်လာနေမြန်မာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုကျော်ကျော်တင်လို့ကြီးညာပေးသွားတာပါရှင်။ VOA အသံလွှင့်အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com ကဖြစ်စေ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဖြစ်စေတိုက်ရိုက်နားဆင်လို့ရပါတယ်ရှင်။အခုစိတ်ဝင်စားစရာသတင်းလွှာတစ်ပုဒ်ကိုပြောပြပါရစေ။ခရစ်မတ်နာနီလာပြီဆိုတော့ခရစ်မတ်ဘိုဘိုကြီးစင်တာကလော့ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်ဘိုဘိုကြီးစင်တာကလော့ဖြစ်လာဖို့ကတော့မုတ်စိတ်မွေးနှခမ်းမွေးရှိရှိထားပြီးအနီရန်ဝစ်စုံကိုစင်မြန်းယုံနဲ့တော့မပြီးသေးပါဘူးစင်တာတယောက်သိရှိလိုက်နိုင်ရမယ်စီမင်းစည်းကမ်းတွေကိုတင် जा ပေးနေတဲ့မီရှိဂန်ပြည်နယ်မစ်လန်မြို့ကတက်တန်းအရှိကြဆုံးအနှစ်80ကြာစင်တာကလော့တင်တန်းကြောင်းတင်တန်းကြောင်းရဲ့အကြောင်းကိုအရီကာဆီလစ်တစ်ပြပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြမှာပါရှင
်နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းက Santa Claus 250ကျော်ဟာ Christmas အတွက်စတင်ပြင်ဆင်နေပါပြီ။34လမ်းပေါ်ကအန်ဟိုဘွယ်ဖျက်များဆိုတဲ့ Genuine Christmas ရုပ်ရှင်စကားမှာ Charlie W. Howard ဟာအကြံပေးအဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာပါ။
At that time there was a great need for good Santa, better Santa. Santa's
အချိန်လုံးက Santa ရဲ့အကြီးကျယ်လူနေပါတယ်။စင်တာဟာကောင်းတဲ့နဲ့ရက်တီတာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူ
းအခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စင်တာရဲ့ဒလိဇရိုက်ဝေပုံစားပုံနဲ့ရိန်းနီးယားတမင်ကြီးအကြောင်းစာရာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါတယ်စင်တာရီဟာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါအပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ
် I think no matter how good you are
အလို့ပဲလို့ပို့ရည်ရည်အမြဲအကောင်းဆုံးကိုလို့ပို့ကြိုးစားနေမှာလေအကြောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုနဲ့ရွယ်ချက်တူ150လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနေပါတယ်
ဆန္ဒအကြောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီး1000ခွဲလောက်ရှိမယ်လို့ဆိုပါတယ်မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စန္ဒာတန်တန်းကြောင့်ကိုလာတက်သူတွေထဲမှာအမေရိကန်ပြည်နယ်90အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်ဩစလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်တဲ့လာတက်သူတူဦးဟာ၈ချိန်နောက်လာတက်တာလို့ဆိုပါတယ်
I have been Santa.
ဒီ Christmas ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်7နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်း Santa လောက်ရပါတယ်။အဲ့ဒီနောက်တော့အားလုံးအတွက် Santa ဖြစ်လာတာပေါ့ဗျာ။
ကျောင်းပေါ်မှာနေမှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ဂရိကုဝေမျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
်။ Anywhere I go
ဘယ်နေရာပဲရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုမှုပြောဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့အတွက်တစ်နှစ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပါပဲ။
ခရစ်မတ်ရောက်ဖို့တလားလောက်လိုမှာပဲအထူးသဖြင့်ကုန်းတဲ့ကြီးတွေမှာလည်းခလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်မကြခင်မှာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ်
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ကြရပါတော့မယ်။ဒီတစ်ပတ်မှာတော့အာရှနဲ့စီးပွားရေးအင်အားကြီးနိုင်ငံတွေသာမကအာရှဒေသအတွက်အရေးပါတဲ့ရေလမ်းကြောင်းကိုပါထိစပ်နေတဲ့မြန်မာနိုင်ငံအနေနဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးတွေကိုအထွန်ကားဆုံးအနေထားရအောင်ဘယ်လိုလုပ်နိုင်သလဲ။အဲ့လိုကုံတွယ်စည်းဝါလောက်ရမှာရှိရမယ်တခြားပံ့ပိုးမှုအခန်းကဏ္ဍတွေကိုမြင့်တင်ဖို့လိုအပ်တယ်လို့လူအရင်းမြစ်စွမ်းရင်ကိုလည်းမြင့်တင်ဖို့လိုအပ်တဲ့အကြောင်းအာနာယ NLD ပါတီရဲ့စည်းဝါရေးအကြံပေးတူကပြောပါရယ်မြန်မာနိုင်ငံရဲ့ပြည်ပနဲ့ကုံတွယ်စည်းဝါကိစ္စရပ်တွေနဲ့ပတ်သက်ပြီး NLD ဗဟိုစည်းဝါရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်
ဒီနေ့အခုမြို့သားညီမဖြစ်စီအဖွဲ့ချုပ်ရဲ့စီးပွားရေးဆိုင်ရာဘုတ်ကော်မတီကအဖွဲ့ဝင်တယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံဟာဆိုလို့ရှိရင်တကယ်စီးပွားရေးရအချက်ချာကျနေတဲ့ဒေတာတွေမှာရောက်နေတယ်လို့လူတိုင်းကပြောပါတယ်အဲတကယ်လည်းဟုတ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အင်ဂျင်ချင်းမှာဆိုလို့ရှိရင်အထူးလိုက်အင်ဂျင်ချင်း၅နိုင်ငံချင်းပေါ့နော်အိန္ဒိယနဲ့တရုတ်ဒီလိုမျိုးတကယ်ဈေးကွက်အကြီးကြီးတွေနဲ့လည်းထိစပ်နေတဲ့နိုင်ငံမှာဆိုတော့ဒီမြန်မာနိုင်ငံအင်းကြီးချင်းနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဘင်္ဂလားဒေ့ရှ်ရှိတယ်အိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့နော်ဒါတွေနဲ့မြန်မာနိုင်ငံဘလို့ဆက်သွယ်ဆောင်ရွက်တဲ့တယ်ပေါ့နော်စီးပွားရေးတိုးတက်လာဖို့အတွက
်ကျွန်တော်တို့ဟာနံပါတ်1မြန်မာနိုင်ငံလက်ရှိအခြေအနေမှာနိုင်ငံတကာလက်ရှိလိတ်ကမအဗန်တေ့ချ်လို့ခေါ်တယ်အကြံလို့နောက်လူစားစမ်းတယ်အဲ့တော့ကျွန်တော်တို့ကနေဂျာချင်းဆက်ဆံနေတာအနောက်ကနေစပြောင်းဘင်္ဂလားဒေ့ရှ်ကီလိုမီတာ200ကျော်လောက်ရှိတယ်အိန္ဒိယကီလိုမီတာ1600ကျော်တရုတ်နဲ့ကမြောက်ခါနေပြီးတော့ဒီတာကြီလိအထိဆိုကီလိုမီတာ2100လောက်ရှိတယ်။နောက်အဲ့ရနေမှာလာအိုနဲ့ကီလိုမီတာ280လောက်ရှိတယ်။လာအိုနေဆက်ဆုံးသွားတာနဲ့ယူရီးယားဝိုကော့တောင်အထိကီလိုမီတာ1600ကျော်ကျော်လောက်ရှိတယ်။နောက်ဒီဘက်ပင်လယ်ကြီးကလည်းကီလိုမီတာ2900ရခိုင်ကမ်းရိုးတန်းနဲ့တနင်္သာရီကမ်းရိုးတန်းနဲ့အေရော်ရီတိုင်းဒီလောက်အခြေအနေကောင်းတဲ့တိုင်းပြည်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနောက်ကျကျနေခဲ့တာကကိုညံ့လို့ဖြစ်တာပဲ။အခုအချိန်မှာတော့ကျွန်တော်တို့ကနေကြာဒေသတွေဆက်ဆက်နေတဲ့အတွက်နေသားဒေသတွေမှာဖြစ်ပေါ်လာမဲ့ကုန်စည်စီးဆင်းမှုနေဆက်ဖြတ်ကျော်ကုန်စည်ဟို border trade လို့ခေါ်တဲ့ကုန်စည်စီးဆင်းမှုတွေကိုစနစ်တကျလုပ်ပေးဖို့လိုပါတယ
်ပထမဆုံးပေါ့နော်ဘင်္ဂလားဒေ့ရှ်နဲ့ဒီအိန္ဒိယအနောက်ခြမ်းဘက်မှာဘယ်လိုကုန်စည်ဆက်ဆံမှုတွေလုပ်တယ်လဲပြောပြပေးပ
ါဘင်္ဂလားဒေ့ရှ်ကပို့လင်းပြောရင်နှုံးတင်မြေကျုသူတို့ဂင်းကမြစ်ကဲမြို့ဝကျွန်းပေါ်ဒေသမှာရှိတယ်သူတို့မှာတောတောင်တောင်နဲ့နေမရှိဘူးသူတို့တိုင်းပြည်မှာလိုအပ်တာလူကြီးလည်းများတယ်သူတို့လိုအပ်တဲ့ requirement တွေဘာတွေလဲဆိုကျွန်တော်စာပြီးလုပ်ရမယ်သူတို့လိုအပ်တဲ့အခက်အခဲတွေသူတို့လိုအပ်တာတွေကကျွန်တော်ကြားကြီးသလောက်ဥမာအိတ်ဆောက်ဖို့လမ်းဖောက်ဖို့ကြောက်ခဲတွေတောင်လိုတယ်လမ်းခင်းကြောက်တွေလိုတယ်ကျွန်တော်ဒါတွေအားလုံးကျွန်တော်ပို့တောင်ကြိုးစားမယ်အခုလဲကျွန်တော်တို့ရဲ့ရေထွက်ပစ္စည်းတွေမြန်မာတိကျကိုပို့လို့ရတယ်အိန္ဒိယလည်းအဲ့လိုပဲအိန္ဒိယပြည်မှာကြီးတဲ့အိန္ဒိယနယ်စပ်ဆက်ဆက်နေတဲ့ခုနမီဇူရာအာသာမဏိဘူမှာသူတို့တိုက်ပြည်မှာလက်ဖက်နာမည်ကြီးတဲ့အာသာမှာက ကျွန်တော်တရားချင်းတောင်းလို့စခိုင်းတောင်းယူပါလေလက်ဖက်တွေကိုသူတို့ရည်ပြီးခံယူပြီးတော့ဆက်ရမယ်ဂျုံနေရှိတယ်နောက်တစ်ခါသူတို့ကအသေးစားလက်စားတွေရှိတယ်ဟိုဘက်ဒီဘက်ကုန်စည်စုမှုကအိန္ဒိယနိုင်ငံတို့ဈေးတွေအဲကျွန်တော်အင်္ဂလိပ်ဈေးတွေရောင်းဝယ်တာတွေ့ရတယ်လို့ကျွန်တော်တို့ဘက်ကလည်းဒီဘက်ကလည်းကျွန်တော်တို့ operating နိုင်တယ်ဟိုဘက်ကပို့တာတွေ့ရတာတရုတ်ကြတော့အကုန်ရတယ်တရုတ်ဘက်ကကြတော့ကျွန်တော်တို့ဘက်ကဆန်နေသွားနိုင်တယ်အိန္ဒိယကလည်းဆန်သွားလို့ရတယ်နောက်တစ်ခါတရုတ်ဘက်ကဒီကနေ့ကျွန်တော် re-export ဆိုတဲ့ကြားတွေဆိုတော့ပြောင်းမှုတွေသွားတယ်နော်အဲ့လိုပဲဖျဲစီတခွားစီနော်ကနန်းမရှင်းမြော့ရေတပ်လုပ်ငန်းတွေအားလုံးကလည်းတရုတ်ပြည်သွားတဲ့အတွက်တရုတ်ပြည်ကတော့ဗားပစ္စည်းထွက်ထွက်စနစ်တကျရောင်းဝယ်ဖောက်ကားတဲ့စနစ်ရှိမယ်ဆိုရင်ရောင်းနိုင်တယ်ကျွန်တော်တို့လုတ်ပေးရမှာကဒီလိုအခြေအနေကောင်းတဲ့ဟာတွေရှိရတဲ့အတွက်ကျွန်တော်တို့ကဒေသတိသားတွေမှာဗန်စနစ်ကြီးခေါင်းအောင်တော်ကနေကြားရောင်းဝယ်မှုဆိုတာလေကိုတိုက်ပြည်ထဲမှာတင်မယ်အခုကြိုက်အခုဝယ်ဈေးတွေညှိနှိုင်းပြီးမှငွေပေးငွေယူရစအလွယ်တကူဖြစ်နိုင်တယ်တဘောကတော့နေကြာဒီသားမှာရှိတဲ့သူတို့ရဲ့ငွေကြေးဆိုင်ရာနဲ့ပဲအယောင်းဝယ်ခွင့်ပေးလိုက်ရင်ပို့ပြီးတော့အဆင်ပြေတတိယကံက normal trade ဆိုပြီးတော့လုပ်လိုက်တဲ့အခါမှာဒေါ်လာ3ဒေါ်လာနဲ့စကူပြန်လွှဲအဲ့ဒါမျိုးတွေဖြစ်မဲ့အစားတရုတ်နယ်စပ်မှာဆိုလဲယွမ်လာတာကအခုဆိုယွမ်ပို့တော့ခိုင်ပါသေးတယ်စက်နဲ့ဝယ်ဝယ်ခွင့်ပြုနိုင်ရမယ်ယူရိယာနယ်စပ်မှာလည်းဘတ်နဲ့ဝယ်ဝယ်စက်နဲ့ဝယ်ဝယ်ဒီရနယ်စပ်မှာလည်းကလာရူပီနဲ့ဝယ်ဝယ်စက်နဲ့ဝယ်ဝယ်စသဖြင့်ဒါတွေကိုဒီတော်စုအစိုးရရှိတဲ့ဘဏ်ကျွန်တော်စီးပွားရေးဘဏ်တွေကအဲ့ဒီမှာအကုန်ကိုအလွယ်တကူပြည့်မယ်အခုချိန်မှာ ID စနစ်တွေတော့အသုံးပြုရအောင်เนาะအဲ့တော့ဒီတိုင်းပြည်တွေကနေကြာစရာရှိတော့လမ်းဘတ်ဆက်တွေခက်ခဲတယ်ကျွန်တော်တက်ဖြစ်တင်ပြချင်တာကဒီလမ်းဘတ်ဆက်တွေရေးဒီကောင်းမအောင်ကုန်ကြစီတက်တာတာနဲ့နေဆက်ကိုရောက်အောင်နေဆက်ကတင်သွင်းလာတဲ့ကော်ပီစီတွေလည်းပြီးမှတွေကိုကုန်ကြစီတက်တာရောက်အောင်လမ်းဘတ်ဆက်တွေရေးဒီကောင်းမအောင်เนาะအဲ့ဒါလေးအားလုံးကိုဖွံ့ဖြိုးတိုးတက်မှာနောက်ဆက်အရေးကြီးတဲ့ချက်ကနေဆက်ဒီတာပြည့်တဲ့အတွက်လမ်းဘတ်ဆက်တွေအားနေတဲ့အတွက်ကျွန်တော်ဥပဒေစိုးမှုအားနေတယ်အဲ့ဒါလေးအားလုံးကိုဥပဒေစိုးမှုအောက်ကိုရောက်အောင်လုပ်ပြရမယ်
ဆရာဒီကအိန္ဒိယပြီးတော့တရုတ်ပြီးတော့အရှေ့ဘက်မှာဒီကလာအိုဆက်ထိုင်းပေါ့နော်ဒါတွေနဲ့ရောအခုလောလောဆယ်တော့ထိုင်းနေရာကုန်စည်မှုတွေမပြတ်စီနေပါလေ
။
ဘာများထူးထူးခြားခြား
ထိုင်းနေရာတော့အထူးဖြင့်ကျွန်တော်တို့ဘက်ကထိုင်းနေကိုထွက်တဲ့ထွက်ကုန်တော်တော်နည်းသွားတယ်။ထိုင်းနေရာထွက်တဲ့ပစ္စည်းတွေကျွန်တော်ရှိသွန်းသွန်းများလာတယ်။မနေ့တနေ့ရနေပဲကျွန်တော်တိတိလောက်ကမြောက်ရီနေဇက်ကကုန်စည်ဥက္ခရာကသွန်းကုန်တွေများနေတယ်ထွက်ကုန်တွေနည်းနေတဲ့လေးလာရေးចောင်းသားတွေကိုသူ့ဘက်ကထွက်ကုန်တွေများအောင်လို့ကုန်တုံးလုပ်ငန်းတွေလုပ်ဖို့တူဟိုကလေးတို့ရှင်းပြတာကျွန်တော်ဟိုကြားလိုက်ပြီပါတကယ်မှန်ပါတယ်ကျွန်တော်တို့တတိသားမှာကအခုဟင်းသီးရွက်တောင်မှယူရီးယားနေဝင်လာတာကျွန်တော်တို့ရတဘောဘကောမှာစိုက်တဲ့ဟင်းသီးရွက်ဂဇွေလိုခါမျိုးအဟိုရန်ကုန်တိုင်းမှာစိုက်တဲ့တခြားတီးနံနေတော့မှစားကုန်နေတာဘာဖြစ်လို့ဟိုဘက်ကမသွားနိုင်မလဲဟိုဘက်ကပြည်စီကဒီဘက်ကိုလာတယ်လေနော်အဲ့ဒါလေးအားလုံးကကျွန်တော်တို့ပြန်လဲစဉ်းစားပြန်လဲလေ့လာဖို့ယူပါလိမ့်မယ
်ဆရာအင်္ဂလိပ်ချင်းနေပြီးတဲ့အခါမှာဒီပရမအာရှဒေတာပေါ့နော်ဟိုဂျပန်ရှိတယ်ဩစတြေးလျရှိတယ်ကျေပြီးတော့အာရှနိုင်ငံကြီးရှိရပေါ့နော်ဒီအာရှဒေတာနဲ့မြန်မာနိုင်ငံရဲ့ဒီအဲအာရှမှာရှိတဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံကုန်သွယ်ရေးနော်ဗားရင်းများလ
ောက်အဲ့ဒါတော့အဓိကကျွန်တော်သိတဲ့လောက်ကဟို electronic goods တွေစေဝါတွေလူသုံးပုံတွေတော့ export import normal trade နဲ့ဝင်လာကြပါလေဒီဘက်ကတော့ကုန်ကြမ်းတွေထွက်လာကြတယ်မသိခွဲစားလိုက်ထွက်တယ်ငွေတော့အလုံးလိုက်ထွက်တယ်နောက်တတုတ္တယံဇာတာဒီလိုစီမီခုတ်လောက်ပဲထွက်နိုင်တယ်ကျွန်တော်တို့ဘက်ကရာဘာဆိုလဲကုန်ကြမ်းပဲထွက်နိုင်တယ်ဆိုတော့ကျွန်တော်တို့ဘက်က value added လုပ်ဖို့လိုတယ်အိန္ဒိယတိုင်းပြည်ကြီးကတော့ဝင်လာရင်ကုန်ကြော value added တွေပဲတွက်နေတယ်ကျွန်တော်တို့ရနိုင်ငံခြားငွေရုပ်ဖိမှုကပိုများတာပေါ့နော်ဒါလည်းကျွန်တော်ပြန်လည်စီးဆင်းဖို့လိုပါဘာကြောင့်ဒီလိုဖြစ်တယ်လဲနော်အဲ့ဒါမျိုးပေါ့ငါးတွေစားငါရေရေခရိုက်ပို့မဲ့စားငါတိတာထုတ်ရလုပ်ငန်းတွေဘာလို့မလုပ်နိုင်တယ်လဲလုပ်တော့လုပ်ပါတယ်တော်တော်နဲ့နည်းတယ်ပေါ့နော်အဲ့တော့နောက်တစ်ခါတခြားဝေးတဲ့တိုင်းပြည်ကိုဥရောပတိုင်းပြည်ကြီးကြတော့ high tech လာကြကွန်ပျူတာတွေဆော့ဝဲတွေလာကြသလိုဟိုကျွန်တော်တို့ကတော့ဩစတြေးလျတို့ကနေဒါတို့နော်တရုတ်လက်ကူလာတာကျွန်တော်တို့ဒီ resource based industry ကိုကြီးဆိုင်ဖို့လိုသူတို့တွေကဩစတြေးလျဆိုတဲ့နာမည်ကြီးတယ်တက်ထူတူပေါ်ကြီးလုပ်ငန်းတွေရွှေတန်းစင်လုပ်ငန်းတွေကနေဒါဆိုတဲ့ဒီလိုပဲအမေရိကန်ဆိုတဲ့ဒီလိုပဲအဲ့တော့ကျွန်တော်တို့မှတရားစာသားတက်ပြတဲ့လောက်ရှိတယ်တရားစာသားတိုင်းသူ့ဘောထုတ်လို့ရဖို့ရှိသလိုတရားစာသားတိုင်းသူ့ဘောထုတ်လို့မရရရှိတယ်သူ့ဘောထုတ်လို့ခွင့်ရှိတဲ့ခါကိုစနစ်စပ်ထုတ်ပြီးကျွန်တော်တို့ကတော့အနားငယ်ပါပြုပြင်ပြောင်းလဲပြီလို့ပါတယ
်။အာရှဒေသတွေမှာတကယ်တမ်းဂျပန်နဲ့ဩစတြေးလျတကယ်တိုးတက်တာဒီဆက်မှုလက်မှုတိုးတက်တယ်ဆိုတော့သူတို့စီကလည်
းဒီပညာတွေရတယ်။
ဒီပညာတွေရတယ်။ဟုတ်ကဲ့။ဆိုတော့ဒီအနောက်ဘက်မှာကြည့်မယ်ဆိုလို့ရှင်ပရမောင်းဆုံးဟိုပါပေါ့နော်။အနောက်နိုင်ငံတွေမှာဒီအဓိကဥရောပနဲ့ဆက်ဆံရေးပေါ့နော်။ဟိုကကုန်သွယ်အဲ့ဒါလည်းပတ်သက်ပြီးလည်းပြောပြပေးပါ
။ဥရောပကြတော့ကျွန်တော်ကတော့ high tech တွေပဲလာကြတာပဲ။အမေရိကန်ဥရောပဆက်ပြောတယ်ကျွန်တော်လည်းပါတော့ဥရောပ high tech တွေလာတယ်။ဥရောပအခုဘာတွေလုပ်ချင်သလဲဆိုရင်နောက်တော့ infrastructure တွေသူလုပ်ချင်တယ်နောက်တစ်ခါ electric energy power တွေဥရောပလုပ်ချင်တယ် ကျွန်တော်ကအယောပါဘာတွေလုပ်ချင်လဲဆိုတော့ခုနပြောတဲ့အစဉ်မြင့်တဲ့စေဝါတွေကျွန်တော်တို့ကအင်ဂျင်နီယာရင်းတိုင်းပြီးရဲ့စေဝါတွေအမီပြုတဲ့အတွက်ဟိုရေသွင်းနေတဲ့စေဝါတွေပုံမှာပဲဒုတိယတုံးဆွဲခွင့်ရတယ်ရေသွင်းမြင့်တဲ့စေဝါတွေတုံးဆွဲခွင့်ကိုကျွန်တော်ဖန်တီးပေးရမယ်ဘာလို့ဒါတွေအားလုံးနဲ့ဈေးပေါ်ပေါ်နဲ့ဝင်နိုင်အောင်လို့အဓိကကျွန်တော်တို့တွေက IP law intelligent property တွေကိုပြင်ပြဆန်းဆန်းကြားထမ်းပေးရမယ်ကျွန်တော်တို့ကကွန်ပီတီရှင်လောရှင်ပြိုင်မှုဥပဒေတွေလည်းပြတော့ပြထမ်းပေးပြီနောက်စားသုံးစုကာကွယ်ရေးဥပဒေဒါတွေအားလုံးနဲ့ပြဒီဥပဒေနဲ့စီစစ်ပြီးမှရေသွင်းနေတဲ့
စီဝါရီပစ္စည်းတွေသုံးတဲ့အဆင့်တိအောင်ကျွန်တော်တို့စီဝါရီမူဝါဒတွေပြုမြင်ပြောင်းလဲပေးရမယ်။အနောက်တိုင်းနိုင်ငံတွေကအဲ့ဒါပေါ့နော်အဓိကတော့ဗမာနိုင်ငံမှာလိုအပ်နေတာလဲကျန်းမာရေးပြောမယ်ဆိုလို့ရှိရင်စီဝါပေါ့နော်စီဝါကိုစောစောလိုဒီကညာနာမူပိုင်ခွင့်တွေကိုတခြားပြတ်ထမ်းပေးရမယ်ပေါ့နော်။နောက်တခြားရောဒီကမြန်မာနိုင်ငံကဒီကမ္ဘာတဝန်းနဲ့ဆက်သွယ်နေမှာအခုဆိုရင်
အဆင်းရဆုံးနိုင်ငံလည်းဖြစ်နေတယ်။ဒီကနီးပညာအစနိုင်ကြနေတယ်ပေါ့နော်။ဒီကမြန်မာနိုင်ငံကနေဘာတွေပြုပြင်ဖို့လိုနေပါလဲဒီနိုင်ငံတကာကုံသွယ်ရေးနဲ့ပတ်သက်ပြီး။နိုင်ငံတကာကုံသွယ်ရေးနဲ့ပြည်စည်စီးပွားဖို့ပြုတိုးတက်ရေးပြည်စည်။နံပါတ်ဆက်သွယ်ရေးကောင်းဝင်ပြည်စည်။အဓိကကကိုယ့်ကိုယ်ကိုယ်ရင်ပြရမယ်။ပြည်သူပဲပြရမယ်စိတ်သက်တယ်။မိုက်သက်တယ်ပြရမယ်။ကိုယ့်ရ မတူတာတွေဘေးပဲတူတာတွေစုပြီးတော့တိုင်းပြည်ပုံပြိုးစုတဲ့ဘယ်လောက်ရမယ်အရေးကြီးတဲ့ချက်ကကျွန်တော်ပြောရတာမှပညာရေးပဲပညာရေးကိုပြန်လည်ပြီးတော့ဘလို့တိုးတက်အောင်လုပ်မလဲဆိုဥစားပေးရမယ်အပညာရေးက long term plan ထဲမှာပါပြီပဲ short term plan ထဲမှာ vocational training ခေါ်တဲ့လုပ်ခွင့်သင်တန်းနဲ့ပြန်ဖွင့်ပေးရမယ်သူပြင်းနတ်သင်တန်းတို့တောင်ပါသင်တန်းတို့လက်သမားသင်တန်းတို့ပယံသင်တန်းတို့စက်စစ်ပစ္စည်းတက်စင်ရင်သင်တန်းတို့စသည်ဖြင့်နိုင်ငံတကာအသိမှတ်ပြုတဲ့ပထမဆင့်ဒုတိယဆင့်တတိယဆင့်เนาะဒီအဆင့်တွေရအောင်လို့တက်တန်းအဆင့်ခေါင်းပေါ်ရင်ဒီပလိုမာအဆင့်နောက်ဆုံးဘွဲ့ရတဲ့အဆင့်တွေပဲဒါတွေအားလုံးတစ်ခေတ်တစ်ခါကအကြောင်းကြောင်းတွေရောက်ပိတ်ခဲ့တဲ့ဤပညာတက္ကသိုလ်တွေဤပညာတက်တန်းကျောင်းတွေဤပညာခုနပြောအခြေခံကျောင်းတွေခုနတောင်အောင်သွားလို့ရတဲ့ကျောင်းတွေကိုရအောင်သွားလို့ရတဲ့ကျောင်းတွေဆယ်တောင်အောင်သွားတက်လို့ရတဲ့ဖြတ်လန်းနည်းပေါ့ဖြတ်လန်းနည်းပေါ့ရေတိုးပေါ့နော်အဲ့ရတယ်မှာတစ်ဆင့်တကယ်အဆင့်မြင့်တက္ကသိုလ်တွေသွားနိုင်တဲ့ငကို bridge industry ခေါ်တယ်စကူးနိုင်တဲ့ဟာတွေအားလုံးပြန်တဲ့ဖော်ထုတ်ပြဖို့လိုပါတ
ယ်။မြန်မာနိုင်ငံဆိုရင်အာဆီယံဒေတာထဲမှာရှိပါတယ်။အာဆီယံ10နိုင်ငံထဲမှာပါတယ်ပေါ့နော်။ဒါကတိုးတက်မှုကလည်းအနည်းဆုံးထဲမှာပါပါတယ်။ဆိုတော့ဒီအာဆီယံနိုင်ငံထဲမှာတိုးတက်မှုများနေတဲ့နိုင်ငံနဲ့နည်းနေတဲ့နိုင်ငံတို့တကယ်ပေါင်းကူးနိုင်အောင်ကြိုးစားနေတာရှိပါတယ်။မြန်မာနိုင်ငံဘက်ကလှုပ်ဖို့လိုအပ်နေတာဘာများတွေ့ပါလဲ
။အဲ့ဒါဘာလဲဆိုတော့ AEC လို့ခေါ်တယ်။နော် APTA လို့ခေါ်တယ်။သူတို့1980တဲ့ဘာကူနေလောက်ကစတင်ပြီးတော့အကောင့်တွေပေါ်တဲ့အာဆီယံ6နိုင်ငံစတဲ့2020မှာသူတို့လုပ်ကြမယ် One ASEAN Country One Product ASEAN ပြောင်းလုပ်ကြမယ်ဆိုတဲ့မှာကျွန်တော်တို့နောက်ကဗီယက်နမ်နဲ့ကြုံတက်သွားပါပြီ။လာအိုကမ္ဘောဒီးယားနဲ့အချို့ဟာတွေလိုက်ပါဆောင်နေတယ်ကျွန်တော်တို့ကအားနည်းနေသေးတယ်။အဲ့ဒါကျွန်တော်တို့ရဲ့စီးပွားရေးမူဝါဒတွေဌာနတစ်ခုနဲ့တစ်ခုပူးပေါင်းဆောင်ရွက်မှုတွေလုပ်ငန်းရှင်နဲ့အစိုးရပူးပေါင်းဆောင်ရွက်မှုတွေအားနည်းနေလို့ဖြစ်သေးတာပါ။အဓိကတော့ AEC ခေါ်တဲ့ ASEAN Economic Community ကိုကျွန်တော်တို့ရှင်းပြနိုင်အောင်ဝင်နိုင်အောင်ကျွန်တော်တို့ဘက်ကအသေးစားလက်စားတွေကိုအားပေးရမယ်။အဲဒီအသေးစားလက်စားတွေအားပေးတော့ပါဇက်ကအားပေးရတယ်လက်တွေအားပေးရမယ်။ဘဏ်ကိုချိစနစ်ပြုပြင်ပေးရမယ်။နော်သူတို့ရဲ့ဟိုအလုတ်ကైခွင်းနန်းတွေဖြစ်ပေါ်အောင်လို့တီထောင်တဲ့အလုတ်ကైအကြီးကြီးသေးသေးလက်လက်နောက်ဆုံးလက်ဖိတ်ဆိုင်မွန်ကားဆိုင်အစဘယ်လိုအားပေးရမလဲဆိုရတကယ်အားပေးရလေးနဲ့အားပေးရတယ်မလို့တော့တော်တော့ပြီ။ဘယ်လိုအားပေးရမလဲဆိုရစတဲ့ဥမာစက်ရုပ်တခုထုံမယ်။စိုက်တခုဖွင့်ကျင်ရင်မြေပေါ်မှာလဲမြေလိုက်ရှာရတဲ့အလုတ်မမုံတွေလိုက်တင်ရတဲ့အလုတ်လိုင်စင်လိုက်လျှောက်ရတဲ့အလုတ်တွေအစားတထိုင်နဲ့တနေရာတွေမှာဆောင်ရွက်ပေးတဲ့ဌာနတွေပေါ်လာတယ
်ဒီမိုကရေစီစနစ်တစီဦးတည်နေတဲ့မြန်မာအတွင်းကုပြမှုမှာအရေးပါတဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်လို့မြန်မာဒီမိုကရေစီရေးရာမှာအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရက်2019ခုနှစ်နိုဝင်ဘာလ20ရက်မနေ့9နာရီထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းတိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာ
ရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြီးလိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီ
။ဝန်ကြီးဌာနတွေတတ်ပါတီစနစ်ကျင့်သုံးရင်ဘာကောင်းကျိုးတွေရလာမလဲဆိုတဲ့အကြောင်းစင်နဲ့ဆွေးနွေးတာကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မအေးတနာကျော်အစီအစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။ပါပါရှင်။ VOE ကိုရေးလာတဲ့ဒေါ်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့ဒေါ်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်ဒေါ်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOE ကိုအရင်ကရေဒီယိုကနေအမြဲနားဆင်လာတဲ့ဒေါ်ရရှင်ကခုနောက်ပိုင်းမှာ Facebook ပေါ်ကနေပါနားဆင်လာပြီးတော့ Facebook ပေါ်မှာမှတ်ချက်လေးတွေလာပြီးတော့ရေးပြောလာကြတာကိုအရင်အဦးဆုံးပြောပြပေးချင်ပါတယ်။ဒီဒေါ်ရရှင်က VOE ကို Facebook Messenger တုံးပြီးတော့စာတို့လေးတွေရေးပို့လာတာဖြစ်ပါတယ်။ VOE ဝိုင်းတော်သားတွေစိတ်လဲချမ်းသာကိုကျမ်းမာပြီးတော့လိုရာဆန္ဒပြေဝါကြပါစေဆိုပြီးတော့ဒေါ်ရရှင်ဝေလင်းအောင်ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေနော်အထူးကျေးဇူးတင်ပါတယ်။နောက်ထပ်ဒေါ်ရရှင်တယောက်ဖြစ်တဲ့ဒေါ်ရရှင်ကိုလက်ကတော့ရှင်လန်းချမ်းမြေ့ပါစေလို့တူတူလေးရေးလာတာပါဥချော်ချော်ဆိုပညာရေးဆိုတဲ့ဒေါ်ရရှင်ကလည်း VOE ကိုအားပေးလာတာဆယ်စုနှစ်တခုကြော်ခဲ့ပါပြီဆက်ပြီးလဲအားပေးနေပါတယ်လို့ဆိုလာပါတယ်ဒါနဲ့ဟိုနေ့ကတူနှကိုတိုင်းပြည်တချင်းလေးထုတ်လွှင့်ပေးလို့အဲ့တချင်းကိုတောင်းဆိုထားတဲ့ကိုနိုင်နိုင်ကလည်းအစီအစဉ်ကိုနားထောင်လိုက်ရပုံပေါ်ပါတယ်နော်တူနှကိုတိုင်းပြည်တချင်းလေးတင်ဆက်ပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ် Million Thanks လို့ရေးလာပါတယ်လွမ်းနေခင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရှင်လန်းစိတ်ချမ်းမြေပြီးတော့တက်တော်ရာကျော်ရှင်နိုင်ပါစေအစီအစဉ်တစ်တွေလည်းထုံးလွှင့်တင်ဆက်ပေးနိုင်ပါစေ VOE ကိုလည်းအမြဲနားထောင်ဖြစ်ပါတယ်အစီအစဉ်တိုင်းကိုသဘောကျပါတယ်ကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုး VOE ကိုတုံ့ပြန်စာလေးတွေရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်အခုတော့သွားရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်ရှင်နှစ်40တက်တန်းရှိပြီဖြစ်တဲ့တချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြတာပါ1983ခုနှစ်နိုဗ ెంబ ာလ1ရက်နေ့မှာစတင်ပြီးတော့ဖြန့်ချီလိုက်တဲ့အစိုးရဘီလီဂျိုးတီဆိုထားတဲ့ Piano Man ဆိုတဲ့တချင်းလေးကိုသွားရရှင်တွေကိုအမှတ်တရဖြစ်နေထုတ်လွှင့်ပေးကြပါတယ်ဒီတချင်းလေးကိုဂီတာတီးပြီးတော့ဖျော်ပြနေတာကြားခဲ့ရလို့ဒီတချင်းလေးကိုသွားရရှင်တွေအတွက်ထုတ်လွှင့်ပေးမယ်ဆိုပြီးတော့အမှတ်ရမိပါတယ်ရှင်ဒီတချင်းကဒီ1984ခုနှစ်ဧပြီလမှာအမေရိကန်ပြည်အောင်စု Billboard Hot အဖြစ်ဆုံးတေးတရာဆင်းနေမှာလဲနံပါတ်25ချိတ်ခဲ့တဲ့တချင်းဖြစ်ပြီးတော့သီဆိုသူဘီလီဂျိုးရဲ့ပထမအဦးဆုံးပေါက်တဲ့တချင်းလဲဖြစ်ပါတယ်ဘီလီဂျိုးလို့ဆိုလိုက်ရင်လဲဒီတချင်းလေးကအမှတ်ရစေပါတယ်ရှင် Piano Man ဆိုတဲ့တချင်းကိုသွားရရှင်နဲ့အားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ပါအောင်နော
9:00 on a Saturday. A regular crowd shuffles in. There's an old man sitting next to me, making love to his tonic and gin. John at the bar is a friend of mine. He gets me my drinks for free. And he's quick with a joke or to light up your smoke. But there's some place that he'd rather be. There's Bill, I believe this is killing me. As a smile ran away from his face. Well, I'm sure that I could be a movie star. If I could get out of this place. Oh, la 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 di di da. La la di di da da da. Now Paul is a real estate novelist who never had time for a wife. And he's talking with David, who's still in the Navy and probably will be for life. And the waitress is practicing politics as the businessmen slowly get stoned. Yes, they're sharing a drink they call loneliness, but it's better.
ဒီလိုသူထားတဲ့လုံးရဲ့နှစ်ပေါင်း၄၀ခန့်ပြီးရုံမန်းဆိုတဲ့တခြင်းကိုတော်ရရှင်နေကိုအမှတ်တရထုတ်လွှင့်ပေးခဲ့တာပါတော်ရရှင်နေအချင်းချင်းမြစ်တာတီလက်ဆောင်ပေးပို့တဲ့မြန်မာတခြင်းလေးတပုတ်ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါတယ်စစ်တပ်တွေမှာတက်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပ ကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်ဒီတစ်ခေါက်အစားကလည်းဒီတက်တွင်းမှာလုံးတဲ့ပြည့်ရတာနဲ့ကိုယ်ဆန္ဒနဲ့ကိုစစ်တပ်ကနေပြီးတော့အနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါ
ကျွန်တော်ကရုံတိုင်းစစ်ထနာကျုပ်လောက်ခံတက်တက်ကတက်ချက်ကြီးအဆင့်ရှိတဲ့သူပါတက်မလို့မှတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်၁၈နှစ်ရှိပါပြီကျွန်တော်မှကြုံလာတဲ့အခက်အခဲကြောင့်တက်ကနေထွက်ဖို့ကြိုးစားခဲ့ပါတယ်တက်ထဲကိုဝင်တော့ကတက်မလို့က၅ပေါင်း၅စစ်သက်၁၀နှစ်ပြည့်လို့ရှိရင်တက်ထဲမှမနေချင်လို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါတယ်လက်တွေ့မှာဖြစ်မလာပါဘူးလူခွင့်ချိုးဖောက်တာပဲဖြစ်ပါတယ်အဲ့နောက်မှာစေးတက်နဲ့ညှိပြီးတော့တရားဝင်စေးဘုတ်လုတ်ပြီးတော့တက်ကထွက်ဖို့ကြိုးစားခဲ့ပါတယ်။ရတဲ့ညီနဲ့ထွက်တာပေါ့ဗျာ။ဒါပေမဲ့လည်းတက်မတော်ကထွက်ခွင့်မပေးပြန်ဘူးဗျ။တက်မတော်မှမပျော်ရှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုပ်ဆောင်နေပါတယ်။ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူး။လူသက်များတိုက်တာလည်းမဟုတ်ပါဘူး။အခုအရေးယူဖမ်းဆီးခံရတဲ့သူတွေကပင်စင်စားတွေနဲ့တက်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါ။အားလုံးတနိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်စစ်တီတချို့တော့တက်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်ဆိုလိုတာကတက်မတော်ပါမနေကျင်တော့တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကျင်တာလဲဒီစစ်တီတွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခံမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲသူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတက်မတော်ကြီးကကွယ်ပြောက်သွားမှာမို့လို့လားတက်မတော်အကြီးအကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှက်တာမှုမရှိတော့ဘူးလားဗျာစစ်သက်၁၀နှစ်ဆိုရင်တော့နိုင်ငံသားတအုပ်ရဲ့တာဝန်ကျေပြွန်ပြီလို့ထင်ပါတယ်တောင်းဝန်ကြီးတဲ့လူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်။အင်အားလျော့ပါဆိုလို့ဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လစာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါ။အခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်၅လလောက်ရှိပါပြီ။ကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ကြီးခဲ့တဲ့စစ်သည်တွေပါ။ဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်အရေးယူမှုတွေမလုပ်ဖ ೇನೆ တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်ကြီးခဲ့တွေကစဉ်းစားပေးစီလိုပါတယ်။အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်။အခုလိုမျိုးအတင်းအဓမ္မဖန်းစည်းအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇိုကြီးလိုပဲပြောရမှာပါဒလူတွေလှုပ်လေတပ်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းလေပါတက်ထဲကိုဘယ်သူမှဝင်ကျင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကြုတ်ကြီးနဲ့တကွတပ်မတော်ကြီးကဲတွေတနာကျင်တာသောအဖြစ်ကိုယ့်ရဲ့မိမိစစ်တီတွေပေါ်မှာထွက်ခွင့်ပြုစီခြင်းပါလေခင်ဗျအ အလေးနက်ကိုမေတ္တာရခံပါတယ
်ဒါကတော့စစ်တပ်မှာလုံးတက်ပြည့်ပြီမဲ့လေတပ်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကလုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တပ်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရရှင်ရရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်တီးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်အခုဆက်ပြီးတော့တော်ရရှိနေကိုမြစ်တာတေးလက်ဆောင်မြမတချင်းလေးတပုန်းနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့မှာအသက်9နှစ်ပြည့်သွားတဲ့တသားရဲ့မွေးနေ့အတွက်မိမိနဲ့ဖေဖေတသားရဲ့ခန်းစဉ်တွေအိုးအိုးတွေတတီတွေဖိုးဖိုးလေးနဲ့ဖိုးဖိုးဖွားဖွားတွေမမလင်းနဲ့ကိုကိုနိုနိုတို့ကတသားကြိုက်တဲ့တုံ့ပြန်ဆိုတဲ့တချင်းလေးကိုမြစ်တာတေးလက်ဆောင်ပါပါတယ်။ဝင်းနေရှင်ရောတေးတောင်းတဲ့သူတွေရော VOA တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရနော်ဘော်ဘီဆော့ကဆန်နဲ့လွမ်းပိုင်တည်ဆူထားတဲ့ဒုံမြန်ဆိုတဲ့မျိုးမျိုးကြွကြွ hip hop လူငယ်သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေပြီးဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။ Dora ရှင်ရဲ့အားလုံးရှင်းလင်းချင်ကြပါစေ။ Don't forget the
မရေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းငွေနေညနဲ့အခုလိုတင်းင်းလာမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမှာကတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုတ်သက်ချက်ဖြစ်ပါတယ်။ဝင်ကြီးဌာနတွေ Third Party စနစ်ကျင့်သုံးရင်ဘာကောင်းကျိုးတွေရမလားမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်
။မြန်မ
ခဲ့တဲ့နိုဝင်ဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာကန်းကောအမတ်ဒေါ်ရင်မင်းလိုက်တင်သွင်းတဲ့အဆိုတစ်ခုကိုအမတ်15ယောက်ကထောက်ခံဆွေးနွေးပြီးသက်ဆိုင်ရာဒုဝန်ကြီးကလည်းထောက်ခံခဲ့တဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။အဲ့ဒီအဆိုကတော့နိုင်ငံတဝန်းလုံးရှိတိဆောက်ရေးလုပ်ငန်းများအားသပ်ပါတီစနစ်ကိုမှန်ကန်စွာကျင့်သုံး၍အများဆုံးအကောင့်ထည့်ဖို့ဆောင်ရွက်ပါရန်ပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဒုဝန်ကြီးရဲ့ဖြေရှင်းချက်တွေကိုကြည့်ရင်ဒီအဆိုဟာအလွန်ကြီးကျယ်များပြားတဲ့ဘတ်ဂျက်ငွေကြေးဆိုင်ရာကိစ္စတွေအာဂရီလိုက်စားမှုဆိုင်ရာပြဿနာတွေစသဖြင့်ကိစ္စအတော်များများနဲ့ဆက်ဆက်နေတာမို့စိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဂူဒီဘတ်အဲ့ဒီအဆိုနဲ့ဆိုင်တဲ့ကိစ္စအကြောင်းဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
။ကံကောအမတ်ဒေါ်ရမင်းလိုင်ကအစိုးရကနေဗန်နာငွေအမြောက်အများအကုန်ကျခံပြီးလုပ်နေတဲ့တိဆောက်ရေးလုပ်ငန်းတွေအရေးအသွေးမပြည့်မီပဲတိုင်းပြည်ဗန်နာငွေအလဟတ်တဆုံးရှုံးလေလွင့်နေတာကိုအမြန်ဆုံးကာကွယ်တားဆီးဖို့အတွက်ဒီအဆိုကိုတင်ရတာလို့ဆိုပါရယ်။အဆိုကိုထောက်ခံဆွေးနွေးတဲ့တနက်ပင်အမတ်ဦးမြင့်ဦးကခေတ်ဆက်ဆက်အစိုးရရဲ့လက်ထက်မှာတိုင်းပြည်အတွက်လိုအပ်တဲ့လမ်းတံတားအဆောက်အအုံ၁၀မြောင်းတာတမန်စတာတွေစောက်တဲ့အခါကိုယ်တိုင်ဘတ်ဂျက်ရေးဆွဲကိုယ်တိုင်တိဆောက်ကိုယ်တိုင်ကြက်မှတ်ကိုယ်တိုင်စစ်ဆေးလုပ်ခဲ့ကြတဲ့အတွက်တိတ်မကြခင်ပြန်ပြက်စီးတာနောက်ထပ်ဘတ်ဂျက်ထပ်တောင်းတာတွေကြောင့်ပြည်သူဗန်နာတွေအဟောတိကံဖြစ်နေတယ်လို့ဆိုပါတယ်။ဒါရီမကသူ့မဲဆန္ဒနယ်ကတံတား14စင်းဆိုရင်လေစောက်ပြီးတစ်နှစ်အတွင်းရိုရင်းပြက်စီးလာတယ်ဆိုပြီးလက်တွေ့ထောက်ပြခဲ့ပါတယ်။ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အမတ်တိုင်းကထောက်ခံခဲ့ကြတာပါ။အခုလိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစောက်လို့ရေးဒုဝန်ကြီးဦးကျော်လင်းရဲ့ပြန်လည်ရှင်းလင်းချက်ကပိုးပြီးစိတ်ဝင်စားဖို့ကောင်းပါတယ်။သူက third party စနစ်ကိုလိုလိုချင်းချင်းလက်ခံကျင့်သုံးသွားမယ်အပြင်စောက်လို့ရေးဝန်ကြီးဌာနကိုလည်း3နှစ်အတွင်း regulatory body ဖြစ်အောင်ပြောင်းလဲဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်း contract လုပ်ငန်းတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ contractor တွေဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမယ်ဆိုပြီးဖြစ်ပါတယ်။သူဆိုလိုတာကလက်ရှိစောက်လို့ရေးဝင်ကြီးဌာနအနေနဲ့အစိုးရဘတ်ဂျက်တွေနဲ့လုပ်ကိုင်ဆောင်ရွက်နေရတာတွေရှိသေးတယ်။ဒီလိုအခြေအနေမှာလွှတ်တော်ကတိုက်တွန်းတဲ့ third party စနစ်ကျင့်သုံးပြီးအစစ်အစစ်ခံနိုင်အောင်လုပ်သွားမယ်။ဒါဒီမကနောက်ဆိုရင်စောက်လို့ရေးဝင်ကြီးဌာနအနေနဲ့ကိုယ့်ဘာသာကိုစောက်လို့ရေးလုပ်ငန်းတွေလုပ်တော့မှာမဟုတ်ဘူး။regulatory body အနေနဲ့ပဲလုပ်ငန်းတွေပြီးစီအောင်ဆောင်ရွက်သွားမယ်။အဲ့ဒါကို၃နှစ်အတွင်းအကောင့်ထည့်ဖော်မယ်လို့ဆိုသွားတာပါ။
တကယ်လဲရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြည့်လိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ့်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီ။ဆောက်လို့ရေးဆိုဆောက်လို့ရေးလုပ်ငန်းတွေကိုယ်တိုင်လုပ်ဆက်မှုဆိုစိတ်ဝင်လုပ်ငန်းတွေကိုယ်တိုင်လုပ်စီပင်ဆိုလမ်းခင်းရေမြောင်းဖောက်အမိုက်သိမ်းကိုယ်တိုင်လုပ်ဆိုတဲ့စနစ်မျိုးပါ။ဒီလုပ်ငန်းတွေကိုကိုယ်တိုင်လုပ်ကင်ကြတဲ့အတွက်အစင်းစင်သောဌာနဆိုင်ရာဝန်ထမ်းတွေဟာလုပ်ငန်းတွေနဲ့ပါဝင်ပတ်သက်လုပ်ကင်မှုတွေရှိလာပါတယ်။ဝန်ကြီးဌာနကလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကြမ်းတွေကိုသွင်းရတာတချို့လုပ်ငန်းတွေအတွက် contract စ contract ရယူလုပ်ကင်တာစတာတွေကိုကိုယ်တိုင်တော်၎င်းကိုယ့်ရဲ့မိသားစုဝင်တွေရဲ့နာမည်တွေနဲ့တော်၎င်းလုပ်ကင်ကြပါတယ်။ကိုယ်ဘတ်ဂျက်ကိုယ်ကိုယ်တိုင်ယာရာသတ်မှတ်သုံးဆွဲရတာဖြစ်နေတော့ကိုယ့်အတွက်မျက်စိုးအောင်တာအဓိကအခြားဘာမှဂရုစိုက်စရာမလိုတဲ့အနေအထားမျိုးနဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့ကြတာဖြစ်ပါတယ်
။ကိုယ်ဌာနအတွက်ကိုယ်တိုင်ပစ္စည်းတင်သွင်းသူ contract စ contract လုပ်ပြီးအချိုးမြက်ရယူတာအပြင်အချားပြင်ပကို contract ပေးရတော့လေလက်ငွေယူပြီးလုတ်ကင်နဲ့အလေအထလဲကြဲကြဲပြန့်ပြန့်ထွန်းကားလာပါတယ်။ဒါကိုပို့ဆိုးစီတာကတော့အရင်အသွင်းနဲ့ကုန်ကြစိတ်ပုံမှန်ဟုတ်မဟုတ်စစ်ဆေးတဲ့ third party စနစ်ရှိမနေတာပါ။ဒီလိုအကြောင်းအကြောင်းတွေကြောင့်လဲအာဏာရှင်တွေအုပ်ဆိုးခဲ့တဲ့ခေတ်ကာလတခြားလုံးနိုင်ငံဗန်နာငွေကြေးအမြောက်အများကုန်ကြခဲ့သလောက်လမ်းတံတားဆက်ယုံပြက်စစ်စရဲအခြေခံအဆောက်အအုံကောင်းကောင်းတွေမပေါ်ထွက်ခဲ့တာပါ။တကယ်ပေါ်ထွက်ခဲ့တာကတော့ကျယ်ပြန့်နဲ့အကျဉ်ပြတ်ခြောက်ဆားမှုဝင်ကြီးနဲ့ဌာနဆိုင်ရာအရာရှိကြီးတွေအကြီးအကျယ်ကျွဲဝချမ်းသာမှုစတာတွေပဲဖြစ်ပါတယ်။အခုဝင်ကြီးဌာနတွေမှာ third party စနစ်ကျင့်သုံးခဲ့မယ်ဆိုရင်စောက်လို့ရေးဒုဝင်ကြီးပြောတဲ့ဝင်ကြီးဌာနတွေဟာ regulatory body အဖြစ်ပြောင်းလဲနိုင်ခဲ့မယ်ဆိုရင်ရလာမယ့်ကောင်းကျိုးကတော့အများကြီးပါပဲ။အဓိကကောင်းကျိုးကတော့တိုင်းပြည်ဗန်နာငွေကုန်သလောက်ကုန်ရကျိုးနဲ့တဲ့လန်တရာဆက်ယုံအဆောက်အုံအဆရှိသဖြင့်အရေးအသွေးကောင်းတွေရလာမှာပါဒုတိယတစ်ခုကတော့အစိုးရဟာအစိုးရအလုပ်ကိုပြီးပြီးပြင်းပြင်းလုပ်လာနိုင်မှာဖြစ်ပါတယ်အရင်အာဏာရှင်အစိုးရအဆက်ဆက်ကနေဒီကနေ့အချိန်အထိအစိုးရဝန်ကြီးဌာနတွေဟာသူတို့လှုပ်တင်လှုပ်ထိုက်တဲ့အလုပ်သူတို့မလုပ်ပဲမလုပ်တင်တဲ့ငွေကိုင်းသုံးဆွဲရတဲ့လုပ်ငန်းပေါင်းစုံကိုလုပ်နေပြီးအစိုးရရန်တရားမလိုအပ်ပဲကြီးထွားနေတာကြပါပြီအဲ့ဒီပြဿနာတစတစပြေလည်သွားနိုင်ပါတယ်။နောက်ပြဿနာတစ်ခုကကိုယ့်ဘတ်ဂျက်ကိုကိုယ်ကင်တုံးရတာနည်းလေလေအာခရီလိုက်စားဖို့အခွင့်အလမ်း နယ်လီလီဖြစ်ပါတယ်ဒီအတွက်အကျင့်ပြတ်ချဆမှုကိုလည်းရှော့ချနိုင်ပါလိမ့်မယ်နောက်ထပ်ကောင်းကျိုးတစ်ခုကတော့လက်ရှိဆိုးရွားဝင်ကြီးဌာနကလုပ်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတွေဝန်ဆောင်မှုလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေလုပ်ခွင့်ရမှာဖြစ်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းတွေလည်းကြီးထွားတိုးတက်လာစေမှာဖြစ်ပါတယ်
ပုဂ္ဂလိကလုပ်ငန်းကျယ်ပြန့်ကြီးထွားလာခြင်းဟာတိုင်းပြည်စီးပွားရေးအတွက်ရောအလောက်ကိုင်းဖန်တီးရေးအတွက်ပါကောင်းတဲ့လက္ခဏာဖြစ်စေမှာပါနောက်ထပ်ကောင်းကျိုးတစ်ခုကတော့အရေးအသွေးစစ်ဆေးတဲ့သတ်ပါတီစနစ်အကောင့်ထဲပေါ်မဲ့ကုမ္ပဏီတွေလုပ်ငန်းတွေထွန်းကားလာမယ်ကိစ္စပါလက်ရှိမှာမရှိသလောက်ဖြစ်နေတဲ့အဲ့လိုကုမ္ပဏီအမျိုးအစားတွေနိုင်ငံတကာနီးတူပေါ်ပေါက်ထွန်းကားလာအော ောင်းမယ်ဆိုတဲ့ကိစ္စဟာအစိုးရရန်ရအတွင်းကောင်းမွန်တဲ့တော်လှန်ပြောင်းလဲမှုတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစည်းသူအမြင်ပြည်ရင်းတင်းသုံးသပ်ချက်ကိုတင်းငွေနေညနဲ့တင်းလာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင်။
တခိုင်မြောက်ပိုင်းပြိပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှလာသူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒီရကန်အားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြိပခတွေထပ်မဖြစ်ဖို့နဲ့ဒီရကန်အားလုံးရဲ့ဘဝနောင်ရည်ပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲ။ဒီကြောင့်ကတော့အခုအင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။တောင်းဆွေးနွေးမိမြတ်တဲ့ရှင်တွေ VUI မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုမိမြတ်လူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUI မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွနေလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တိဆက်ပေးနေကြတဲ့ကဘာတလွှားထူးခြားစံပြသတင်းများစီစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင်။
အာရဗ်စော်ဘွားများကြီးတောင်စုဒူဘိုင်းမြို့ကနိုင်ငံတကာလေယာဉ်ပြပွဲမှာစိန်ခွက်9000ကိုအသုံးပြုထားတဲ့စိန်ချေလေယာဉ်တစ်စီးကိုပြသထားပါတယ်။အခုလိုမျိုးစိန်ချေတာတွေကိုဇိန်ခန်က Bentley Rolls-Royce နဲ့ဇိန်ခန်ရွက်လီကြီးတွေမှာလှုပ်ခဲ့ဘူးပဲ။လေယာဉ်မှာလှုပ်တာမျိုးကဒါပထမဦးဆုံးဖြစ်ပါတယ်။လူစင်မအခြေဆိုင်ယောင်ဘူလူးဇိန်ခန်ကုမ္ပဏီကသူတို့ရဲ့လေယာဉ်တစ်စီးဖြစ်တဲ့ Sunkin လို့နာမည်ပေးထားတဲ့လေယာဉ်ကိုအခုလိုစိန်ချေပြခဲ့တာပါ။ကိုပိုင်လေရင်စီးနိုင်တဲ့တထည်ချင်းရှင်လိုက်ရင်စိန်ချဲထားတဲ့လေရင်စီးတာလို့ပြောလို့ရအောင်အခုလိုဖန်တီးလိုက်တာလို့ Young Blues Company တာဝန်ရှိသူတူကပြောပါတယ်။အခုလိုစိန်ချဲလိုက်တဲ့အတွက်လည်းအယောင်ဆုံးပြန်နေတာကိုမြင်ရတယ်လို့လည်းပြောပါတယ်။နှစ်နှစ်တစ်ခါကျင်းပတဲ့ဒီပွဲမှာပြသသူပေါင်း1200ကျော်ပါဝင်ပြီးလူ9000ကျော်တက်ရောက်ခဲ့ပါတယ်။ဒါမဲ့လေအာရဗ်နိုင်ငံတွေရဲ့တန်တမန်ဆက်သွယ်တာကိုဖျက်တောက်ခံထားပြီးပိတ်ဆို့ခံထားတဲ့ကာတာနိုင်ငံကကာတာလေကြောင်းလိုင်းကတော့ပါဝင်ပြသနိုင်ခြင်းချင်းမရှိပါဘူး။အရင်တုန်းကတော့ကာတာလေကြောင်းလိုင်းကနောက်ဆုံးပေါ်လေရင်တွေပြသပြီးအကြီးအကျယ်ပါဝင်ဆင်နွှဲလေးရှိပါတယ်ရှင်။
ချိန်ထဲမှာပဲ RS ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့ကကမ္ဘာကုန်သွယ်ရေးစင်တာမှာကျင်းပနေတဲ့နိုင်ငံတကာကားပြပွဲမှာတော့ဒေါ်လာသတန်းတန်ရွှေကွတ်ထားတဲ့ဇိမ်ခံကားတစ်စီးကိုပြသထားပါဗျ။အဲဒီကားနာမည်ကိုရွှေလို့နာမည်ပေးထားပြီးတော့ဂျပန် Nissan GT-R ပြိုင်ကားအမျိုးအစားဖြစ်တဲ့အပြင် Cool Racing ကုမ္ပဏီကရွှေဈေးတုပ်ပြီးအနုလက်ရာကနှုတ်တွေကိုအချိန်ကုန်ခံပြီးကားတစ်စီးလုံးမှာထွင်ထားတာပါ။ကားနောက်ဖုံးမှာတက်ဆင်တဲ့ Spoiler ပေါ်မှာလည်းကနှုတ်တွေရေးထွင်ထားပါဗျ။ဒီကားကိုကနှုတ်ဆွဲတဲ့လူကတယောက်တည်းဖြစ်ပြီးတော့လက်နဲ့ဆွဲထားတာပါလို့ကုမ္ပဏီတာဝန်ရှိသူတို့ကရှင်းပြပါဗျ။အခုချိန်ထိတော့ဝယ်မဲ့သူမရှိသေးပေမဲ့တရုတ်နိုင်ငံ RS ဆော်ဘွားများပြည်တော်စုနဲ့အရှေ့တောင်အာရှနိုင်ငံတွေကစုံစမ်းသူတွေအများကြီးရှိတယ်လို့ပြောပါတယ်။နှစ်နှစ်တစ်ခါကျင်းပတဲ့ဒီကားပြပွဲမှာပြသသူပေါင်း130ကျော်ရှိပြီးတော့ကမ္ဘာတဝန်းကလူပေါင်း3000ကျော်လာရောက်ကြည့်ရှုခဲ့ကြပါတယ်။ပြပွဲကိုတော့ နိုဝင်ဘာလ14ရက်ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ
။ဒူဂျီနိုင်ငံကစွန့်စားရတာစိုက်တဲ့သူတယောက်ဟာအစ္စတန်ဘူးမြို့မှာရှိတဲ့ချင်ရှားတဲ့ဂလာတာမျိုးစင်ပေါ်ကနေခုန်ချပြခဲ့ပါတယ်။အသက်44နှစ်အရွယ်စန်စကီခိုခါကအမြင့်ပေ118ပေရှိတဲ့မျိုးစင်ပေါ်ကနေအလွတ်ခုန်ချပြီးတော့လေထီဖွင့်ခဲ့တာပါစန်စကီခိုခါဟာ400စုအတွင်းမှာပထမဦးဆုံးအဲ့ဒီမျိုးစင်ပေါ်ကနေခုန်ချသူလည်းဖြစ်ပါတယ်ဒီမျိုးစင်ကို1348ခုနှစ်ကလေးကစောက်ခဲ့တာဖြစ်ပြီးအင်စတန်ဘူးမြို့မှာခီးတွားဧည့်သည်တွေကိုအဓိကဆွဲဆောင်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်မြို့အမည်ဆုံးနေရာမှာတည်ရှိတဲ့အတွက်လည်းတမြို့လုံးကိုပပလည်းတရားမြင်ရပါတယ်ဆော့ဘီဘီချင်းအချိန်မှာတော့အင်စတန်ဘူးမြို့မှာအမြင့်ဆုံးအဆောက်အုံဖြစ်ခဲ့ပါတယ်။အော်စတိုမန်အင်ပါယာခေတုံးကတော့ဒီမျိုးစင်ကိုမိကင်းအဖြစ်အသုံးပြုခဲ့ပါတယ်။ခိုခါဟာကမ္ဘာအနှံ့ကနေရာတော်တော်များများမှာအခုလိုစွန့်စားခုန်ချပြခဲ့ပြီးတော့အနာဂတ်မှာအခုလိုစွန့်စားရတဲ့အားကစားနည်းတွေတူရကီမှာထွန်းကားလာစေဖို့အခုလိုလှုပ်ပြတာဖြစ်ကြောင်းပြောပါတယ်။အခုအစီအစဉ်ကိုတူရကီရင်ကျင်းမှုဝန်ကြီးဌာနနဲ့အင်စတန်ဘူးမြို့စီပင်ကပံ့ပိုးကူညီခဲ့တာပါရှင်။
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစအစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 အထိတစ်ချိန်၊နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA Internet စာမျက်နှာ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့မနေ့ပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင
်။တန်းပြည်ကိုရုပ်မြင့်တန်ကြားကတစ်ဆင့်ပြောကြတဲ့မိန်ကွန်းတွင်သူ့အနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ကြောင်းပြောကြလိုက်တဲ့အတွက်ဇင်ဘာဘွေသမ္မတရောဘတ်မူဂါဘေးဟာတရားစွဲခံရမယ့်အရင်နဲ့ရင်ဆိုင်ရဖို့ရှိနေပါလေ။တနင်္လာနေ့ကပြောကြတဲ့မိန်ကွန်းတွင်တန်းပြည်ကိုသူ့ရဲ့39နှစ်ကြာတက်ဦးဆမ်မန်အုပ်ချုပ်ခဲ့မှုအဆုံးသတ်တော်မလားဆိုတဲ့မျှော်လင့်ချက်တွေနဲ့တန်ပေါင်းများစွာသောပြည်သူတွေဟာစောင့်ဆိုင်းနားထောင်နေကြတာပါ။ဒါပေမဲ့ရှေ့လာတွင်ကျင်းပမဲ့လက်ရှိအာဏာရဇာနု PF ပါတီညီလာခံကိုသူ့အနေနဲ့တဘာပတိအဖြစ်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်တဲ့အချိန်မှာတော့ပြည်သူအများစုဟာစိတ်ပျက်ခဲ့ကြပြီးတချို့ဆိုမျက်ရည်တောင်ကျခဲ့တဲ့အထိဖြစ်ခဲ့တယ်လို့ဆိုပါတယ်။ရိုဟင်ညာဒုက္ခသည်တွေပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေပြုလုပ်နေတာမှာနှစ်ဖက်နားလည်မှုရလို့နေပါရှိနေပြီဖြစ်ပြီးနိုင်ငံရေးဝန်ကြီးအဗ္ဒူလ်ဟာဆန်မာမုဒ်အလီရဲ့အာဆမ်အာရှဥရောပနိုင်ငံရေးဝန်ကြီးများဆွေးနွေးပွဲခီးစဉ်အတွင်းသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်။ဒေတာတွေမှာရောက်နေကြတဲ့နိုင်ငံတကာကနိုင်ငံရေးဝန်ကြီးတွေဟာလည်းတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရဟညာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။ရခိုင်ပြည်ပြဿနာကိုအခမ်းအနား၃ခုခွဲပြီးဖြေရှင်းဖို့တရုတ်နိုင်ငံရေးဝန်ကြီးဝမ်ဂျီကမြန်မာနိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်နဲ့တင်းနှင်းနှွေနေကပြုလုပ်တဲ့တင်းနှင်းသာရှင်းလင်းပွဲအတွင်းအဆိုပြုပြောကြားသွားပါတယ်။ပထမအနေနဲ့တည်ငြိမ်အေးချမ်းမှုရဖို့နဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေရေးထင်သိမှုဒုတိယကတော့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နည်းလမ်းရှာဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးဆင်းရဲနွမ်းပါမှုရော့ပါရေးဖော်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝမ်ဂျီကပြောကြားလိုက်ပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမူကဦးစံမွေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.